မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အချက်တဲကြောင့်တော့အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာ American Agency ရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီအချက်တဲကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့လည်းယုံကြည်တဲ့အကြောင်းပြောပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲ Mark Green ကမြန်မာနိုင်ငံမှာအမေရိကန်အနေနဲ့အကူအညီပေးပြီးထိတွေ့ဆက်ဆံတာနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအပေါ်သူယုံကြည်တဲ့အကြောင်းတောက်ကြာနေကရန်ကုန်မြို့အမေရိကန်စင်တာမှာလုပ်တဲ့သတင်းမီဒီယာတွေနဲ့သကဝိုင်းဆွေးနွေးပွဲတွင်ပြောသွားတာ
ပါ I believe in American engagement I believe in the importance of our development toolsI believe in the importance of
American ထိတွေ့ဆက်ဆံမှုပေါ်ကျွန်တော်ယုံကြည်ပါတယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေရဲ့ရေးပါမှုပေါ်ကျွန်တော်ယုံကြည်ပါတယ်။လူသားစာနာမှုကူညီတွေရဲ့ရေးပါမှုပေါ်မှာလည်းယုံကြည်ပါတယ်။ရင်ဆိုင်ရမယ့်အခြေအနေတွေရှိနေတဲ့အခါမှာ American အနေနဲ့နောက်ပြန်ဆုတ်တာကြောင့်ပိုကောင်းသွားမယ်လို့ကျွန်တော်မယုံကြည်ပါဘူး။ကျွန်တော်တို့လုပ်နေတာတွေအပေါ်ကျွန်တော်တိတ်ကိုယုံကြည်မှုရှိပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်မှု၊တာယာဝါပြောမှုနဲ့ဂုဏ်သိက္ခာရှိမှုတွေပိုပြီးကျယ်ပြန့်ခိုင်မာလာစေဖို့အတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးနေတယ်လို့ USAID ရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင် USAID ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားကောင်းစေဖို့စီးပွားရေးအခွင့်အလမ်းတွေပေါ်များလာစေဖို့ဂျမားရေးဆောင်ရှောက်မှုပိုင်းတိုးတက်ပြီးအားအနည်းချို့တဲ့လူမှုဝန်ဝိုင်းတွေခိုင်မာလာစေဖို့အမျိုးသားပြန်လည်သင့်မြတ်ရေးကိုရှေ့ဆက်လှုပ်ဆောင်နိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုပိုပြီးကျယ်ပြန့်လာစေဖို့ကူညီလှုပ်ဆောင်ပေးနေတယ်လို့လည်းဖော်ပြထားပါတယ်။တောက်ကြနေသတင်းတော့တွေနဲ့တွေ့ဆုံပွဲအတွင်းမှာလဲ Mark Green ကပြီးမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်တဲ့ကိစ္စရပ်တွေအများအပြားရှိတယ်လို့သူတို့အနေနဲ့ယုံကြည်တဲ့အကြောင်းပြောသွားပါတယ
် We believe there are so many things that can be done we're eager to be able to work on those projects and we have
AC မဂိန်းတွေကိုလှုပ်သွားနိုင်ဖို့အတွက်ကျွန်တော်တို့စိတ်အားထက်သန်နေပြီးဒါနဲ့ပတ်သက်လို့မြန်မာဆိုရနဲ့လည်းဓာတ်ရိုက်ပြောဆိုဆွေးနွေးထားပါတယ်ဒီမှာကျွန်တော်တို့ပို့ပြီးလှုပ်ဆောင်ခြင်းပါတယ်။ကောင်းမွန်တဲ့လုပ်ငန်းတွေ၊ကြီးမားတဲ့လုပ်ငန်းတွေကိုကျွန်တော်တို့လှုပ်ဆောင်ခြင်းပါတယ်
။လက်ရှိရိုဟင်ဂျာအကြမ်းတဲဟာအဲ့ဒီလုပ်ငန်းတွေမှာအတားအဆီးဖြစ်နေတဲ့အကြမ်းတဲတစ်ခုသာဖြစ်ပြီးအခုအညီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှော့ချရုပ်သိမ်းမှုအကြောင်းချက်တစ်ခုတော့မဟုတ်ဘူးလို့လည်း Mark Green ကပြောပါတယ်
။ This is a young democracy. This is a country that I think has tremendous potential.
ဒီနိုင်ငံဟာနှုတ်နယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုပါ။တိတ်ကိုကြီးမားတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုလို့ကျွန်တော်ယူဆပါရတယ်။ဒီလုပ်ငန်းမှာအတားအဆီးတစ်ခုရှိနေပြီးအဲ့ဒါကတော့ကျွန်တော်တို့အခုပြောနေတဲ့အချက်အသေးပါပဲ။ဒါပေမဲ့ရေရှည်အနာဂတ်မှာအဲ့ဒီအတားအဆီးကိုကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ USAID အကြီးအကဲ Mark Green ဟာလူရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့နဲ့အတူမေလ18ရက်ကြာသပတေးနေ့ကနိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ Mark Green ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USAID အကြီးအကဲဖြစ်လာပြီးခဲ့တဲ့ကဆိုရင်ပထမဆုံးခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲ့ဒီခီးစဉ်အတွင်းကမ္ဘာစန္ဒယိတ်ခါအဖွဲ့ WFP ကနေတဆင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်30ပေးမယ့်အကြောင်းပြောပါတယ်။ဒါအပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့မှာလူသားစာနာမှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအကူအညီတွေရန်ပုံငွေဒေါ်လာ14သန်းပေးမယ်လို့လည်း USAID ကပြောထားပါတယ်။ Mark Green ဟာမြန်မာနိုင်ငံခီးစဉ်ပြီးတဲ့နောက်မေလ22ရက်နဲ့22ရက်နေ့တွေမှာထိုင်းနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ